ဖလော်ရီဒါပြည်နယ်ကထထန်းကြောင့်မှပြစ်ကတ်မှုဖြစ်ခဲ့ပြီးတဲ့နောက်မှာပဲအမေရိကန်ပြည်တော်စုကအထက်လက်လီအယောင်ဆိုင်ကြီးနဲ့ဆိုင်ရာတနက်ရောင်းချတဲ့မူအရာတွေကိုပြင်ဆင်လိုက်ပါတယ်။ထထန်းကြောင့်မှပြစ်ကတ်မှုကျူးလွန်သူဖြစ်အေးအေးယူခံထားရတဲ့နီကိုလတ်စ်ခရုစ်ကတော့ AR-15 တက်ခတ်ရေးသုံးရိုင်ဖယ်ကိုအသုံးပြုခဲ့တာပါ။အမေရိကန်မှာအကြီးဆုံးလက်လီဆိုင်ဖြစ်တဲ့ဝေါ်မတ်ကတော့တနက်နယ်ခြေစံဝယ်ယူခွင့်ရှိသူအသက်ကန့်သတ်ချက်ကို22နှစ်အထိတိုးမြင့်လိုက်ပါတယ်။တက်ခတ်ရေးသုံးတနက်ပုံစံဖြစ်စည်း၍အယုတ်တွေကိုလည်း website ပေါ်ကနေဖယ်ရှားခဲ့တာပါ။ဝေါ်မတ်ကုမ္ပဏီဟာတက်ခတ်ရေးသုံးတနက်တွေရောင်းချမှုကို2015ခုနှစ်ကလေးကရပ်ဆိုင်ထားခဲ့တာဖြစ်ပြီးပြောင်းလို့တနက်တွေကိုလည်း Alaska ပြည်နယ်မှာသာရောင်းချနေတာဖြစ်ပါတယ်။အမေရိကန်အားကစားပစ္စည်းကုမ္ပဏီ Dix ကလည်းတက်ကတ်ရေးသုံးရိုင်ဖယ်တွေရောင်းချမှုရပ်ဆိုင်လိုက်တယ်လို့အသက်22နှစ်အောင်တနက်မရောင်းမှုကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကကြေညာခဲ့တာပါ။ Florida ပြည်နယ် Parkland မြို့က Marjorie Stoneman Douglas ထက်တန်းကြောင့်မှလူ19ယောက်သေဆုံးတဲ့ပြစ်ခတ်မှုနောက်ပိုင်းလူလူသဘောထားစစ်တမ်းတွေထဲမှာတော့တနက်ကန်ဆောင်ဝင်ဥပဒေကိုတင်းကျပ်ဖို့လိုလားသူတွေတိုးလာတာတွေ့နေရပါတယ်။ဒါမှမဟုတ်တနက်လက်လီရောင်းဆိုင်လုပ်ငန်းရှင်တွေကတော့တက်ကတ်ရေးသုံးတနက်တွေကိုတားမြစ်လိုက်ုံနဲ့စာတင်ကြောင်းတွေပုံမလုံးချုံနိုင်မှမလားဆိုပြီးမေးခွန်းထုတ်နေကြတာပါ။အမေရိကန်မှာနိုင်ငံရေးအရာဩဇာကြီးမားတဲ့အမျိုးသားရိုင်ဖယ်အသင်း NRA ကတော့တနက်ကန်ဆောင်ဝင်ထိချုံမဲ့ဘလို့ဥပဒေမျိုးကိုမဆိုလက်မခံနိုင်ကြောင်းပြောဆိုထားပါတယ်။လွတ်တော်ကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဖလော်ရီဒါထက်တန်းကြောင်းပြစ်ခတ်မှုပြီးကွန်ဂရက်စ်လွှတ်တော်ကနောက်ဆက်တွဲဆောင်ရွက်ရမယ့်ကိစ္စတွေရှိနေပြီး NRA အပေါ်မှာအစိုးရလွန်နေတဲ့အကြောင်းလွတ်တော်အမတ်တွေကိုဝေဖန်ခဲ့ပါတယ်။